စစ်ကောင်စီကသခိုင်းတိုင်းကဏီနဲ့ရဲမပင်ဒေသတဝိုက်နယ်မြေရှင်းလင်းတွေလှုပ်ဆောင်နေပါတယ်။ကဏီမြို့နယ်မုံရွာရာကြီးကလေးဝလမ်းပိုင်းချောင်းမရွာအနီးမှာတော့ရုပ်အလောင်း၅လောင်းတွေ့ရှိရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းပေါ်မှာခြေခံပြီးတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဩဂုတ်လလေကလေးကစစ်ကောင်စီတပ်တွေဟာကဏီမြို့နယ်တွေကိုနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့စနေနေ့မနက်ပိုင်းမှာတော့ချောင်းမကြီးရွာအနီးမုံရွာရာကြီးကလေးဝလမ်းမိုက်မှာတပ်ဖြတ်ခံထားရတဲ့ရုပ်အလောင်း၅လောင်းကိုတွေ့ခဲ့ရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဟာဒီနေ့မနက်ခင်းကတွေ့ရတယ်။အဲဒီနေ့မနက်ခင်းစစ်ကောင်စီတွေထွက်သွားပြီးတော့မှတွေ့ရတယ်အကင်းတဲ့လူတွေကတော့အယူသား900ကျော်။ဟိုဒီဆုံးရဲ့ဓာတ်ပုံတွေကိုကြည့်ရတဲ့အနေထားတော့ဓာတ်ဒီမှာကျိုးထုတ်ထားတာရှိသေး။နေရာအနှံ့များမှာတရားရရှိသေး။ဓာတ်စီတွေလောင်းပြီးတော့ရရှိထားတဲ့အနေထားရှိ။
စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်ကနေကဏီမြို့နယ်တဲကိုမုံရွာရာကြီးကလေးဝလမ်းအတိုင်းနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့နေ့စဉ်ရက်ဆက်ဆိုသလိုတိုက်ပွဲဖြစ်ပွားနေတာပါ။အခုသေဆုံးခဲ့သူတွေဟာလည်းဩဂုတ်လ28ရက်နေ့ကတိုက်ပွဲမှာကြာဆုံးသွားသူတွေဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ်။
တော်တော်လေးဖြစ်တယ်ကမနေ့ကတော့ကျွန်တော်ရဲဘော်3ယောက်ကြာတယ်။ရင်းမင်းက2ယောက်ကြာတယ်။ကာဝေးဖွဲ့ရတယ်ရောငါးလောင်းငါးလောင်းလုံးကာဝေးဖွဲ့ရတယ်တော့
စစ်ကောင်စီတပ်တွေဟာဇီးပင်တွင်ကျေးရွာကိုမီးရှို့ပြီးတော့ပြန်ထွက်လာတဲ့အချိန်မှာတိုက်ပွဲဖြစ်ပွားပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြာဆုံးခဲ့တာလို့လည်းပြောပါတယ်ဒီအချိန်အနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတည်င်းထုတ်ပြန်တာမရှိသေးပါဘူးလက်ရှိစစ်ကောင်စီစစ်ကြောင်းဟာမုံရွာရာကြီးကလေးဝကားလမ်းမကနေတဆင့်ရင်းမပင်ကဏီကားလမ်းတစ်လျှောက်ကကျေးရွာတွေကိုနယ်မြေရှင်းလင်းတာတွေလုပ်နေပြီးတော့ဒေသတွင်းကျေးရွာတော်တော်များများကရွာခံပြည်သူတွေဟာလည်းထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကဏီနယ်တဲကိုအခုဩဂုတ်လနေ့ကနေစလို့နယ်မြေရှင်းလင်းရေးတွေလုပ်နေတာဖြစ်ပါတယ်။အဲ့ဒီနယ်မြေရှင်းလင်းရေးတွေအတွင်းမှာဒေသခံပြည်သူ၈ဦးထက်မနည်းတပ်ဖြတ်ခံထားရတယ်လို့လည်းဒေသခံတွေကပြောပါတယ်။ကဏီမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့နေအိမ်တွေမီးရှို့ခံရပြီးအရက်သားတပ်ဖြတ်ခံရမှုတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။